ထိုင်းနိုင်ငံတောင်ပိုင်းခိုတောင်ကျွန်းခေါ်လေကျွန်းမှာပြည်ထိတ်နိုင်ငံသားနှစ်ဦးသက်ခံရမှုနဲ့ဖမ်းဆီးခံထားရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကကော့စမူ KI တရားရုံးကတည်တံချမှတ်လိုက်တာဖြစ်ပါတယ်။အဲ့ဒီလိုပြည်တံချမှတ်တာကိုမကျေနပ်တဲ့အတွက်ရန်ကုန်၊မန္တလေး၊တောင်ကြီး၊တာချီလေး၊ကြောက်ဖြူ၊အန်းနဲ့မြောက်ဦးမြို့တွေမှာဆန္ဒပြကန့်ကွက်တာတွေစုတောင်းပွဲတွေကျင်းပခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရဟန်းတန်ဃာတော်တွေနဲ့ဒေသခံတရားကျော်ကကော့စမူ KI တရားရုံးရဲ့အမိန့်ချမှတ်တာကိုကန့်ကွက်ကြောင်းဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်တဲ့မြို့ဦးကောင်းကြောင်းတိုက်စီရတော်အရှင်ဝဏ္ဏတာရကအဲ့ဒီလူသက်မှုနဲ့ပတ်သက်ပြီးတသက်ခိုင်လုံမှုမရှိဘဲတည်ထန်ချမှတ်လိုက်တဲ့အတွက်ကန့်ကွက်ကြောင်းနဲ့အမှုကိုပြန်လည်စစ်ဆေးပေးစေလိုတယ်လို့မိန့်ပါတယ်
။ဒီအမှုကိုအမှန်တကယ်တရားခွင်အစိုက်အမှန်ပေါ်အောင်တော်ဦးဇင်းတို့ကဖော်ထုတ်ပေးနေရှင်ပါလေ။တော်ပြီမတော်မတရားလို့ဒီလိုအမှုမျိုးကိုသူကတသက်မခိုင်နဲ့တည်ထန်ထိချမှတ်နေဆိုတာကတော့နည်းနည်းပြင့်ထန်တယ်လို့အဖော်ပေါက်တယ်လေဦးဇင်းက။အေးဒါကြောင့်သူထိုင်းနိုင်ငံရဲ့ပြည်နယ်မြေနဲ့သူကထိုင်းနိုင်ငံအုပ်ချုပ်နေတဲ့အစိုးရကလည်းဒီအမှုကိုမျက်မျက်တာတာဖြစ်အောင်ပြည်ပလုံးကအမြတ်ပြည်သူလက်ခံနိုင်လို့အစီကောင်းဆိုင်ပြီးမှဒီအမှုကိုသုံးဖြတ်စီရင်ပါတယ်။နောက်ပြီးဦးဇင်းတို့မြန်မာပြည်သူတွေကလည်းဒီမတရားအမှုကိုကန့်ကွက်နေတယ်၊ပြည်စီရင်တယ်။အဲ့ဒါတရားသဖြင့်ပြည်စီရင်တယ်ဆိုတော့အဲ့လိုတဖော်မျိုးပြီးအောင်လို့ဦးဇင်းတို့အဲ့လိုပဲရည်ရွယ်ပါတယ်
။တည်တံချမှတ်ခံရတဲ့မြန်မာနိုင်ငံသားနှစ်ဦးဟာကြောက်ဖြူမျိုးနယ်ကနေထိုင်းနိုင်ငံခိုတောင်ကျွန်းမှာတွားရောက်လှုပ်လှုပ်ကင်နေကြတာဖြစ်ပါလေ။ရခိုင်ပြည်နယ်ကြောက်ဖြူမျိုးကကန်းကော်တော်ဖျားမှာလေဒေသခံ200လောက်ကတည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးလှုပ်ပေးဖို့စုတောင်းပွဲကျင်းပခဲ့ပါလေ။အဲ့ဒီစုတောင်းပွဲမှာကိုဝင်းစော်ထွန်းရဲ့ဆွေမျိုးတွေလည်းပါဝင်ခဲ့ပါလေ။အလားတူရှမ်းပြည်နယ်တာချီလိမ့်မြို့မှာဒေသခံတွေနဲ့အရပတ်အဖွဲ့အစည်းတွေစုပေါင်းပြီးမြန်မာထိုင်းနှစ်နိုင်ငံနယ်စပ်တရားအမှတ်1အထိလမ်းလျှောက်ဆန္ဒပြခဲ့ကြပါလေ။မြန်မာနိုင်ငံသားနှစ်ဦးဟာအပြစ်မရှိကြောင်းနဲ့ပြည်ထိုင်နိုင်ငံသားနှစ်ဦးအသက်ခံရမှုကိုအမှုမှန်ပေါ်ပေါက်အောင်စစ်သေးပေးဖို့အတွက်ထိုင်းပြည်ရင်နဲ့ထိုင်းအစိုးရကိုတောင်းဆိုတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့တာချီလိမ့်မျိုးမင်းစီမလူမှုကူညီရေးအသင်းကဦးတင်းဆွေကပြောပါလေ
အတိကတော့အဲ့ဒီကော်မတီတရားရုံးပဲဆန္ဒပြတာပါပြီးတော့တို့သူရတီစီကျွန်တော်တို့စာလည်းပြလိုက်ပါတယ်ကျွန်တော်တို့ကလုပ်တဲ့ရည်ရွယ်ချက်ဒီကော်မတီတရားရုံးရဲ့စီရင်ချက်ကိုလုံးဝရှုတ်ချတယ်ဆိုတဲ့အကြောင်းကျွန်တော်တို့ခရီးတွေမှာအပြစ်မရှိတဲ့အတွက်ချက်ချင်းလွတ်ပေးဖို့ဆိုတဲ့အကြောင်းထိုင်းနိုင်ငံနဲ့ကျွန်တော်တို့မြန်မာနိုင်ငံဆိုလာတဲ့အိန္ဒိယနိုင်ငံဖြစ်နေတယ်အပြန်လန်တရားနဲ့တရားကိုမျိုးအားရနေရတယ်ဒီပြစ်ဒဏ်ချတဲ့အပေါ်မှာမကျေနပ်တဲ့ထိုင်းလူမျိုးတွေလည်းအများကြီးရှိတယ်ထိုင်းသူရရဲ့ထိုင်းပြည်သူတွေရဲ့ထိုင်းပြည်ရဲ့မြင့်မြတ်ကစီဒီရင်ချစ်မှန်ပေါ်ဆောင်ရွက်ပေးပါဗောကျွန်တော်တို့ကမြေတရရက်ခံပြီးစာရေးပို့လိုက်ပါတယ်ဗျအ
ဲ့ဒီဆန္ဒပြပွဲမှာလူကြီးတထောင်နီးပါးပါဝင်ပြီးဆန္ဒပြပွဲကြောင့်နေသက်တရားကိုထိုင်းဘက်ကယာယီပိတ်ခဲ့တယ်လို့သိရပါတယ်အလားတူရှမ်းပြည်နယ်တောင်ကြီးမြို့မှာရဟန်းတန်ဃာတွေနဲ့မြို့ကန်တွေကတည်တံချမှတ်ခံရတဲ့မြန်မာနိုင်ငံသားနှစ်ဦးပြန်လွတ်မြောက်ဖို့တောင်ကြီးမြို့ဆူလာမူနီဖျားမှာစုတောင်းခဲ့ကြပါတယ်မတရားအမိန့်ချမှတ်ခံရတာဖြစ်တဲ့အတွက်ပြစ်ဒဏ်ကနေလွတ်မြောက်ဖို့စုတောင်းကြတာလို့ဆန္ဒပြပွဲကိုဦးဆောင်ကျင်းပတဲ့ကိုကျော်မြတ်သူကပြောပါတယ်
မတရားခံရတဲ့ကျွန်တော်တို့မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ဇော်လင်းနဲ့ဝင်းစော်ထွန်းတို့နှစ်ဦးကိုမတရားပြစ်ဒဏ်ချမှတ်ထားတဲ့တည်ရန်ကနေလွတ်ကင်းအောင်လို့ကျွန်တော်တို့ဆူတောင်းပေးဖို့ကျွန်တော်တို့အားလုံးတိုင်ပင်ထားကြပါတယ်ခင်ဗျာ။ဒီရန်တွေကလည်းမတူဘဲနဲ့ကျွန်တော်တို့မြန်မာနိုင်ငံသားနှစ်ဦးကိုမတရားအမိန့်ချထားတယ်လို့ကျွန်တော်တို့သိရတယ်။အဲအကြောင်းကျွန်တော်တို့ကတော့လုံးဝကွင်းလုံးကျွတ်လွတ်စေချင်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ထိုင်းတိုင်ယုံရဲ့ထိုင်းဆိုးရရဲ့ထိုင်းတရားစီရင်ရေးရဲ့ကိုကျွန်တော်တို့မြန်မာနိုင်ငံသားတွေဖြစ်တဲ့ဇော်လင်းနဲ့ဝင်းစော်ထွန်းမတရားအမိန့်ချတာကနေဆက်ရှင်းပြန်လွတ်ပေးဖို့ကျွန်တော်အခုဒီနေ့ကနေတောင်းဆိုပါတယ်။
ကော့စမူ KI တရားရုံးကအမိန့်ချမှတ်လိုက်တဲ့ဒီဇင်ဘာလ24ရက်နေ့ကစပြီးရန်ကုန်မြို့ကထိုင်းတန်ယုံရှိမှာဒီနေ့ထိ3ရက်သက်တိုင်ဆန္ဒပြခဲ့ကြပါလေ။အဲ့ဒီဆန္ဒပြပွဲမှာရုပ်ရှင်အမှုပညာရှင်တွေလည်းပါဝင်ခဲ့ကြပါလေ။အလားတူရွှေဝါရောင်တန်ခါကွန်ရဲ့အထက်မြန်မာပြည်ကတန်ခါတွေဥဆောင်ပြီးတန်ခါအပား20ကျော်နဲ့မြို့ကန20ကျော်ကမန္တလေးတိုင်းဒေသကြီးချမ်းမြသာစီမြို့နယ်မှာလှည့်လည်ဆန္ဒပြခဲ့ကြပါလေ။ VS for Justice လို့ရေးထားပြီးတည်တံပေးခံရတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့ရုပ်ပုံပါပိုစတာတွေကိုကင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တရားမျှတမှုရဖို့တောင်းဆိုနေပြီးလူမျိုးရေးမုန်းတိမှုမပါဝင်ဘူးလို့ဆန္ဒပြပွဲကိုဦးဆောင်တဲ့ရွှေဝါရောင်တန်ခါကွန်ရဲ့အထက်မြန်မာပြည်ကအရှင်သောပိတကမိန့်ပါတယ်
။အခုဒီကိစ္စမှာဒီကောင်းလေးနှစ်ယောက်ဟာသက်ခတ်တယ်ဆိုလို့ရှိရင်ဒီတည်တံပေးတဲ့ပုံမှာမြန်မာလူထုဟာဘာဆိုရကမှတက်မှာမဟုတ်ဘူး။တိုးတော်လည်းပဲဒီအမှုကိစ္စမှာမင်းတက်တယ်လည်းမရှိဘူး DNA စစ်တဲ့ခါမှလည်းသူတို့မဟုတ်ဘူးဆိုတာဖြစ်ထွက်ပြီးသားဒီပေါ်မှာခုလိုတည်တံပြတဲ့အတွက်ဦးဇင်းတို့ဆန္ဒပြတယ်အဲ့ချိန်မှာတချို့သောပုံကိုယ်တွေကလူမျိုးကြီးမုံတရားတွေပြောကြတယ်ဒါတရားစိတ်ပြက်စရာပေါ့နော်လူမျိုးကြီးမပီတာလား တခုကနိုင်ငံသားကောင်းမပြီးတာဒါတို့လှုပ်ချင်းဟာထိုင်းကိုစော်ကားဖို့ဆိုတဲ့ကိုနိုင်ငံကိုကိုပြန်ပြီးစော်ကားမိပါလားဆိုတဲ့အတိမျိုးတွေမရှိတာဝန်ထမ်းစရာကောင်းတယ်လို့ဦးဇင်းတော်ပြောချင်ပါတယ်အဲ့ဒါမျိုးဖြစ်ဖို့လေပြောဆိုပြီးတော့ထိရင်သွားဖို့လိုတယ်ပေါ့
ဒါအပြင်တည်ရန်ချမှတ်ခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ယောက်အတွက်အမှုမှန်ပေါ်ပေါက်ဖို့နဲ့တရားမျှတမှုကိုပေါ်ဆောင်ပေးဖို့ထိုင်းဆိုရထန်တောင်းဆိုတဲ့လက်မှတ်ထိုးလှုပ်ရှားမှုကိုရန်ကုန်မန္တလေးဧရာဝတီနဲ့မကွေးတိုင်းကမြို့တွေမှာလူငယ်အဖွဲ့တွေကစတင်ကောက်ခံနေကြပါလေလက်မှတ်ရေးထိုးလှုပ်ရှားမှုနဲ့ပတ်သက်ပြီးမအူပင်မြို့နယ်ပြိုကင်းသစ်ဖောင်ဒေးရှင်းအဖွဲ့ဝင်ကိုသူရဆွေကအခုလိုပြောပါလေ
မတရားအမိန့်ချခံထားတဲ့မြန်မာနိုင်ငံသားတွေအဘိက္ခဏာတဲ့အဲ့နှစ်ယောက်အတွက်ကိုပေါ့နော်ကျွန်တော်ပြန်ပြီးတော့စစ်စစ်ပေးဖို့စက်တင်မခိုင်လုံမဲနဲ့ဒီတည်တံချထားတဲ့ဒီနှစ်ယောက်ကိုကျွန်တော်စစ်စစ်ပေးဖို့တောင်းဆိုတာပေါ့နော်စက်တင်အထောက်ထားတဲ့ခိုင်လုံခြင်းမရှိတဲ့အတိုင်းသူတို့တည်တံချလိုက်တယ်အဲ့အတွက်ကြောင့်မို့ဒီတရားဥပဒေစိုးမိုးရေးအတွက်ကျွန်တော်ပြန်လည်ပြီးတော့စစ်စစ်ပေးဖို့မြန်မာပြည်သူတွေကနေပြီးတော့မူပင်သူမူပင်သားတွေကလည်းတရတားတာရုံတောင်းဆိုတာ
ပြီးခဲ့တဲ့နှစ်စက်တင်ဘာလကပြည်ထိုင်နိုင်ငံသားဇုံတွေအသက်ခံရတာဖြစ်ပြီးအဲ့ဒီအမှုနဲ့ကိုသော်ဝင်းထွန်းနဲ့ကိုသော်လင်းတို့နှစ်ဦးကိုလူသက်မှုမဒိမ့်မှုခိုးမှုတရားမဝင်နေထိုင်မှုစတဲ့အမှုခုနှစ်မှုနဲ့ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်ကော့စမူ KI တရားရုံးရဲ့အမိန့်ချမှတ်မှုအပေါ်ထိုင်းရှင်းနေများကောင်စီအဖွဲ့နဲ့မြန်မာတန်ရုံအထူးကိုယ်စားလှယ်အဖွဲ့တို့ပူးပေါင်းပြီးတလအတွင်းအယူခံတက်သွားမယ်လို့သိရပါတယ်ခင်ဗျာ